ခဲ့တဲ့2016ခုနှစ်မှာအသက်60ပြည့်သွားပေမဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကအငိမ့်စားယူဖို့အစီအစဉ်မရှိသေးကြောင်းအဲ့ဒီတုန်းကသတင်းမီဒီယာတွေကိုတရားဝင်ထုတ်ပြောခဲ့ပါတယ်ဆက်လက်တာဝန်ထမ်းဆောင်မှုတက်တန်းကို5နှစ်တိုးခဲ့ရမှာအခုဆိုရင်သူ့ရဲ့တက်တန်းဟာ3နှစ်ကျော်ကာလကိုရောက်ရှိလို့လာပါပြီဒီအစိုးရတက်တန်းကုန်ရင်ကာကွယ်ရေးဦးစီးချုပ်လည်းတက်မတော်ကနေအငိမ့်စားယူနိုင်မွယ်ရှိပြီးအရက်ဖက်အုပ်ချုပ်ရေးပိုင်းကိုပြောင်းလာနိုင်တယ်ဆိုတဲ့ပြောဆိုချက်တွေထပ်မံထွက်ပေါ်လာပါတယ်စတေမာလာ28ရက်နေ့ကတက်မတော်ရဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကဗိုလ်ချုပ်မှုကြီးတက်ကနေအနားယူတဲ့အခါနိုင်ငံတာဝန်ကိုတနေရာမဟုတ်တနေရာမှာထမ်းဆောင်လိုက်မယ်လို့ပြောလိုက်ပါတယ
်တက်မတော်ကဝစီချုပ်အနေနဲ့လည်းနေသားအခြေအနေပုံမှန်မူတည်ပြီးတော့မှဒီတက်မတော်ကဝစီချုပ်တောင်းပြီးဆုံးနေအခြေအနေမျိုးမှာဆိုလို့ရှိရင်လည်းတနေရာမဟုတ်တနေရာတော့နိုင်ငံတာဝန်တွေကိုသူစွမ်းဆောင်နိုင်တယ်မြတ်စွမ်းဆောင်နိုင်နိုင်မယ်လို့တော့ယုံကြည်ပါတယ်
ဗိုလ်ချုပ်မှုကြီးကသူ့တာဝန်ထမ်းဆောင်ခွင့်တက်တန်းတိုးမှုဟာ1983ခုနှစ်ကထုတ်ပြန်ထားခဲ့တဲ့ကာကွယ်ရေးဌာနကောင်စီအမိန့်အရဆောင်ရွက်တာဖြစ်ကြောင်းပြောဆိုမှုပါတယ်။ကောင်စီအမိန့်ဟာလက်ရှိအချိန်အထိအတည်ဖြစ်နေပြီးအဲ့ဒီအမိန့်အရပြန်နှံဝင်အရာရှိအဖြစ်တာဝန်ပေးအပ်ခံရသူဟာစစ်ဘက်ဆိုင်ရာဆက်လက်အမှုထမ်းမှုအတွက်လိုအပ်တဲ့ကာလတလျှောက်လုံးစစ်မှုထမ်းရမယ်လို့ဖော်ပြထားပါတယ်။ဒါဟာအသက်အကန့်အသတ်မရှိတဲ့သဘောဖြစ်ကြောင်းပြည်တွင်းမီဒီယာတွေနဲ့တွေ့ဆုံခဲ့စဉ်2016ခုနှစ်မေလ23ရက်နေ့ကဗိုလ်ချုပ်မှုကြီးကပြောခဲ့မှုပါတယ်သူ့အရင်ကာကွယ်ရေးဦးစီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်မှုကြီးတန်းရွှေဟာလည်းသူ့ရဲ့ကာကွယ်ရေးဦးစီးချုပ်တပ်တန်းအနှစ်20နီးပါးလုံးကိုကာကွယ်ရေးဌာနကောင်စီအမိန့်အရပဲတပ်တန်းတိုးခဲ့တာလို့ယူဆသူတွေရှိပါတယ်လက်ရှိအချိန်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အရက်ဖက်အုပ်ချုပ်ရေးကိုပြောင်းလာမလားဆိုပြီးတော့စမ်းသပ်နေချိန်ဖြစ်တဲ့ပြောင်းမယ်ဆိုရင်လည်းသူ့ရည်မှန်းထားတဲ့ယာရုကတမရယာရုဖြစ်လိမ့်မယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်တက်မတော်ကကြောထောင်းနောက်ခံပြုတ်ပြီးတက်မတော်ခေါင်းဆောင်တွေထိတ်တန်းနေရာယူထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့မဟာမိတ်တွေကရွေးကောက်ပွဲအပြီးပြည်အောင်စုလွှတ်တော်မှာ25ရာခိုင်နှုန်းကျော်အနိုင်ရခဲ့မယ်ဆိုရင်တော့ဒီသုံးသပ်မှုအတိုင်းသူတက်မတော်ဖြစ်လာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအင်အားစုနဲ့တက်မတော်သားကိုစလဲ25ရာခိုင်နှုန်းတို့ပူပေါင်းရွေးချယ်မယ်ဆိုရင်ဗိုလ်ချုပ်မှုကြီးဟာတက်မတော်ရာထူးကိုရသွားနိုင်ပါတယ်။လူထုထောက်ခံမှုများတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လာမယ့်2020ရွေးကောက်ပွဲမှာမဲအပြတ်သက်နိုင်ရအောင်မယ်ဆိုရင်တော့ဗိုလ်ချုပ်မှုကြီးကဒုတမရရာထူးအထိပဲရနိုင်ခြေရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်ကြားရေးအဖွဲ့ဝင်မုံရွာအောင်ရှင်ပြောတာက
ဒီလာမယ့်2020မှာဥပမာ NLD ကအစိုးရအဖွဲ့နိုင်တဲ့အနေအထားမျိုးမရှိဘူးဆိုရင်ကတော့သူကအများဆုံးရနိုင်တဲ့နေရာတဲ့ပို့ပြီးတော့သူတာဝန်ရနိုင်နေရာရှိတယ်သူဒီတော်တော်လေးတာဝန်ကြီးတဲ့နေရာမျိုးရနိုင်လို့တယ်ဘယ်တော့ရမယ်ပြောတယ်ပြောလို့ဘာပဲဖြစ်ဖြစ်လေဘုရမှုကြီးဟိုတွေ့ကြုံနေရှိတယ်စေစီရေးရာရောနိုင်ငံရေးရာရောသုံးတရားတွေ့ကြုံရှိတဲ့ပုဂ္ဂိုလ်တွေတိုင်းပြည်အတွက်အလုပ်လုပ်တာမျိုးပေါ့လေဒါဒါကတော့ဘယ်နိုင်ငံရေးသမားပဲဖြစ်ဖြစ်ကြိုးစားကြမှာပါပဲ
ဖွဲ့စည်းပုံအခြေခံဥပဒေအရတမရနဲ့ဒုတမရတွေဟာရွေးကောက်ခံပုံကိုယ်တွေဖြစ်ဖို့မလိုပါဘူး။ဒါကြောင့်ကာကွယ်ရေးဦးစီးချုပ်ဟာရွေးကောက်ပွဲကနေအရက်ဖက်အုပ်ချုပ်ရေးကိုကူပြောင်းဖို့ထက်တမရသားအစုအဖွဲ့ကတင်သွင်းတဲ့ဒုတမရကနေတဆင့်နိုင်ငံရေးလောကထဲကိုဝင်ရောက်လာဖို့ကများတယ်လို့ပြောကြပါတယ်။ဒုသမရ၃ဦးတည်းကနေတမရအဖြစ်ရွေးခံမှုသူ့အနေနဲ့ဆောင်ရွက်ဖို့လိုအပ်နေတဲ့အချက်တွေကိုတမရအငိမ့်စားအရာရှိတဦးဖြစ်တဲ့ဒေါက်တာအောင်မျိုးပြောတာက
တန်းသားတည်းရဲ့အမြင်တမရပေါ်မှာပြောင်းလဲနိုင်အောင်သူစွမ်းဆောင်မှုပေါ်မှာမူတည်တယ်။ကြက်ခိုင်ကြီးကိုသူကအာကိုဖို့တော့မလွယ်ဘူး။ကြက်ခိုင်ကြီးရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးတန်းထေကစစ်တပ်ကသူအပတ်စဉ်18ကသူက19ပါ။ပြီးတော့ကြက်ခိုင်ကြီးမှလည်းသူရဲ့စီနီယာကြားတဲ့ဗိုလ်ချုပ်ကြီးတွေလည်းရှိတပရဖြစ်ချင်းလွယ်လွယ်လေးတန်းသားတွေနဲ့ပတ်သက်တဲ့အမြင်ပြောင်းလဲအောင်သူလုပ်နေမှာဘာခက်လဲဆိုရင်ပထမလူတွေချမှတ်ထားတဲ့ဒုတောင်ရေတုံမှာတန်းသားစီလုံးညီညီမှုမပြိုကွဲရေဒိုရေးလို့ပြောပြီးတော့လက်တွေမှာတန်းသားတွေဘာသာကြားကိုဇနီးကိုယူထားတဲ့အရာရှိတွေတောင်မှအစင်တို့မြင်အပါဝင်အဲ့ဒါတွေမှာလက်မခံမင်းနဲ့လုတ်ခဲ့တဲ့ဟာတွေတန်းသားတွေရဲ့တိုက်ရင်တွေအမြင်တွေကိုဖျောက်ခဲ့တဲ့ဟာတွေဒါတွေကိုသူကနေပြီးတော့ပြန်ပြီးတော့အဖက်ဆယ်ရမယ်
အငိမ့်စားပုံမှုဒေါက်တာအောင်မျိုးဟာတက်မတော်မှာအနှစ်20ကြာတာဝန်ထမ်းဆောင်ခဲ့သူပါကာကွယ်ရေးဦးစီးချုပ်သာ2020ရွေးကောက်ပွဲအလွန်တမရဖြစ်လာမယ်ဆိုရင်တက်မတော်နဲ့အစိုးရသက်သားရေးဖြစ်ပြီးတော့အုပ်ချုပ်ရေးရန်နေရာပိုကောင်းလာနိုင်စရာရှိတယ်ဆိုတဲ့အမြင်တွေရှိသလိုတိုင်းသားတွေနဲ့ငင်းချင်းအကောင့်ထဲပေါ်မှုအပိုင်းတွေဟာပိုဝေးသွားနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်နိုင်ငံရေးလှိလာသူဦးတန်းစိုးနိုင်ကကာကွယ်ရေးဦးစီးချုပ်တမရဖြစ်လာတဲ့အခါကြုံတွေ့နိုင်တဲ့နိုင်ငံရေးစီးပွားရေးနဲ့ငင်းချင်းအခြေအနေတွေပေါ်အခုလိုသုံးသပ်ပါတယ်
ဘုရုံမူကြီးမင်းအောင်နိုင်ငံကတမရတက်လုံမယ်ဆိုလို့ရှိရင်ပမာ ီမညဉ့်ညံ့တိဆောင်ဆိုင်မှုအတွက်အလားအလာနဲ့ယုံကြည်မှုတိဆောင်ရေးကိစ္စလာတော်တော်လေးတော့အားနဲ့သွားနိုင်တယ်။နောက်တစ်ခုကဓမ္မပြည်စုဝိုင်းနလန်ထားဖို့ကလည်းတော်တော်အရေးကြီးနေတာပေါ့။လူတို့ကတော်တော်အနေစားကြက်နေ။အခုကျွန်တော်တို့ဒီနိုင်ငံကအဓိကဆွဲချက်တင်ပြီးတော့အရေးယူဖို့ကြိုးစားနေတာကဘုယုံမှုကြီးအပါဝင်တပ်မတော်ရဲ့ထိတန်းကောင်းဆောင်6ဦးဖြစ်တယ်။အဲ့တော့သူတို့တွေအဲ့ညာရလာလို့ရှင်ဗမာပြည်ကိုစစ်ပွဲရေးရအကူအညီပေးဖို့အကူအညီတွေရဆိုင်သွားလိမ့်မယ်လို့ထင်တယ်
။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့2004ခုနှစ်တိုင်းမူဘဝတဲကအရက်ဖတ်လုပ်ငန်းဆောင်ရွက်ဖူးခဲ့တဲ့အတွေ့အကြုံတွေရှိတယ်လို့ RFA ကိုပြောပြပါတယ်။
2004ခုနှစ်ကတည်းကစပြီးကျွန်တော်တို့ကအနောက်ပိုင်းကဖြစ်တာတော့တိုင်းမူပေါ့။အဲဒီတော့သူကပါရကားလက်အဲတော့ဒီအေဂျင်တာနဲ့ခွေးပြီးပြီးလို့တိုင်းအေဂျင်တာနဲ့ခွေးပြီးကောင်းပြီးတော့ကနေတဲ့အတွက်2004ခုနှစ်လောက်ကလည်းစပြီးတိုင်းတိုင်းသာမုတ်ပြည်နယ်တပြည်နယ်ရဲ့စီပိုင်းလူမှုရေးနိုင်ငံရေးကနဘောင်းတို့ဦးဆောင်ပေးရတဲ့အတွေ့အကြုံရှိပါတယ်။ဒီအတွေ့အကြုံတွေပေါ်တော့ဒီကောင်းတာအကောင်းဆုံးအတွက်ဆက်လက်ဆောင်ရွက်သွားနိုင်ပါလိမ့်မယ်ဗျာ။
တမတော်နဲ့နီးစပ်တဲ့အတိုင်းအဝိုင်းတွေကကြားရတဲ့သတင်းတွေအရတော့ကာကွယ်ရေးဦးစီးချုပ်ဟာလာမယ့်2022မှာတက်တန်းပြည့်မယ်လို့သိရပါတယ်။သူ့အနေနဲ့တက်တန်းဆက်တိုးမယ်ဆိုရင်နိုင်ငံတော်သမ္မတထံတင်ပြရမှာဖြစ်တယ်လို့လည်းပြောကြပါတယ်ရှင်။ကျွန်မဝေမာထွန်းပါ